ူပြေးလို့ဖို့ကြိုးပမ်းနေတဲ့ဦးသိန်းစိန်အစိုးရကိုပြည်တွင်းပြည်ပမှာအယုံအကြည်နှဲပါစေတဲ့အကြောင်းရင်းတွေကိုလက်တလုံးနဲ့အခြေခံဆိုပြီးနှစ်မျိုးခွဲခြားနိုင်ပါတယ်။ဦးသိန်းစိန်လက်ထက်မှာဖြစ်ပွားတဲ့ပြဿနာနဲ့ပြည်ပကတွေဟာအစိုးရကိုအယုံအကြည်နှဲစေတဲ့လက်တလုံးအကြောင်းရင်းတွေဖြစ်ပါတယ်။အနည်း90ကျော်စစ်ကောင်းဆောင်တွေအဂတိ၄ပါးလိုက်စားခဲ့တာဟာအခြေခံအကြောင်းရင်းဖြစ်ပါတယ်။အဂတိလိုက်စားတယ်ဆိုတာဟာလက်ပေးလိုက်ယူတယ်မဟုတ်ပါဘူး။မတရားလုပ်မှုမမှန်မကန်လုပ်မှုကြောက်ပြီးလုပ်မှုဘက်လိုက်မှုစတာတွေလည်းပါဝင်ပြီးအယိုးဆွဲနေတဲ့အကျဉ်းဆိုးဖြစ်လို့ပပျောက်အောင်လုပ်ဖို့အလွန်ခက်ခဲတဲ့ပြဿနာဖြစ်ပါတယ်။အဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေအရဖွဲ့စည်းလိုက်တဲ့ကော်မရှင်ဟာအစိုးရနဲ့ပုဂ္ဂလိကကဏ္ဍမှာအဂတိလိုက်စားမှုကိုစုံစမ်းစစ်ဆေးမယ်လို့ဆိုပါတယ်။ဦးသိန်းစိန်အစိုးရတပ်တန်းလာပေါင်း20အတွင်းမှာရက်တပ်ဖွဲ့ဝင်900ကျော်အပါအဝင်ဝန်ထမ်း1,800နီးပါးကိုအဂတိလိုက်စားမှုနဲ့အရေးယူခဲ့ကြောင်းသိရပါတယ်။ဒါပေမဲ့လွန်ခဲ့တဲ့နှစ်ကထုတ်ပြန်တဲ့ Transparency International အဖွဲ့ရဲ့အစီရင်ခံစာမှာတော့မြန်မာဟာအဂတိလိုက်စားမှုအများဆုံးနိုင်ငံတွေမှာပါဝင်နေဆဲဖြစ်ပါတယ်
။စစ်ဘုံနဲ့အခွင့်အထူးခံခရိုနီတွေနှစ်ပေါင်းများစွာအနိုင်ကျင့်ကြီးစိုးခဲ့တဲ့တန်းကိုအခုထက်ထိပြည်သူတွေခံနေရတော့မှာပဲ။တရားဥပဒေရှိပေမဲ့စစ်ဘုံတွေဥပဒေအထက်ကနေခဲ့တဲ့အတွက်တရားစီရင်ရေးဌာနကိုပြည်သူလူထုကအယုံကြည်မရှိပါဘူး။ဒါကြောင့်တရားရေးဌာနမှာအဂတိတရား၄ပါးကင်းရှင်းဖို့အရင်ဆုံးလိုအပ်ပါတယ်။နိုင်ငံရေးအကျဉ်းသားလွှတ်ပေးမှုဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီဝင်အချို့လွတ်တော်ကိုယ်စားလှယ်ဖြစ်လာမှုတိုင်းရင်းသားတပ်ဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးမှုစာပေစစ်ဆေးရေးဖျက်သိမ်းမှုစာရွေးကြောင့်နိုင်ငံရေးဘက်မှအသင့်အတင့်ယုံကြည်မှုရှိလာတယ်လို့ဆိုနိုင်ပါတယ်။လွှတ်တော်မှာဆွေးနွေးတာကိုတိုးတက်မှုလို့ဆိုနိုင်ပေမဲ့ကိုယ်စားလှယ်125ရာခိုင်နှုန်းစစ်တပ်ကယူထားတာကတော့အဂတိလိုက်စားမှုဖြစ်ပါတယ်
။ရေဖန်းစားနေတဲ့ဆွေးနွေးပွဲတွေမှာအဂတိလိုက်စားမှုပပျောက်ရင်းနဲ့ယုံကြည်မှုတည်ဆောက်ရေးလည်းပါဝင်နေတာတွေ့ရပါတယ်။စေအုပ်စုကြီးစိုးချိန်မှာညီမျှရေးတရားမျှတမှုဂရုတည်မှုနိုင်ငံရေးလွတ်လပ်မှုစတာတွေကင်းမဲ့နေလို့ယုံကြည်မှုမတည်ဆောက်နိုင်တာလို့ရှမ်းတန်တော်စင်ကဇန်နဝါရီလ18ရက်နေ့ကပေါ်ပြပါတယ်။အဂတိတရားတွေကြီးစိုးလို့ယုံကြည်မှုတည်ဆောက်လို့မရတာဖြစ်ပါတယ်။ယုံကြည်မှုမရှိဘဲငြိမ်းချမ်းရေးရဖို့မဖြစ်နိုင်တယ်လို့တိုင်းပြည်တည်ဆောက်ဖို့လည်းဖြစ်နိုင်မှာမဟုတ်ပါဘူး။ဦးသိန်းစိန်အစိုးရပြုပြင်ရေးလုပ်တဲ့ပထမနှစ်နှစ်မှာကရင်ပြည်နယ်မွန်ပြည်နယ်ပဲခူးတိုင်းနဲ့တနင်္သာရီတိုင်းမှာဒေသခံတွေအတင်းအဓမ္မရွှေပြောင်းခံရကြောင်းကရင်လူ့ဖွဲ့အဖွဲ့ရဲ့မတ်လတ်ထုတ်အစီရင်ခံစာမှာပေါ်ပြထားတာတွေ့ရပါတယ်။
တယံဇာတထုတ်ယူရေးရေအားလျက်စစ်တစ်ထုတ်လုပ်ရေးစိုက်ပျိုးရေးနဲ့စက်မှုစီမံကိန်းတွေအကောင့်ထဲဖော်ရမှာမြေယာသိမ့်ပိုက်ပြီးဒေတာကန်တွေကိုနှင်ထုတ်နေတာဖြစ်ပါတယ်အစိုးရနဲ့ KNU ကရင်အမျိုးသားအစည်းအရုံးအပြစ်ခက်ရစဲထားပေမဲ့ဒေတာကန်တွေရဲ့မြေယာပိုင်ဆိုင်မှုကိုကာကွယ်နိုင်တဲ့အခြေအနေမရှိသေးဘူးလို့ဆိုပါတယ်လက်နက်ကင်ကြီးစိုးခဲ့တဲ့နယ်မြေဖြစ်လို့အစိုးရတက်သူမဟုတ်တယံသာလက်နက်ကင်နဲ့ပုဂ္ဂလိကကုမ္ပဏီပူးတွဲလုပ်ကိုင်တဲ့စီမံချက်ကိုဆန့်ကျင်မှုမဝင့်မရဲဖြစ်နေကြတယ်လို့ဆိုပါတယ်။ကရင်ပြည်နယ်မှာအပြစ်ခက်ရစဲပြီးတဲ့နောက်ပိုင်းမြေယာသိမ့်ပိုက်မှုများပြားလာပါတယ်။ပြည်တွင်းပြည်ပပုဂ္ဂလိကလုပ်ငန်းရှင်တွေနဲ့သက်ဆိုင်ရာအာဏာပိုင်တွေပူးပေါင်းပြီးသိမ်းယူတာဟာလက်ရှိအစိုးရကိုအယုံကြည်ကင်းမဲ့စေတဲ့လုပ်ရဖြစ်ပါတယ်
။မြေယာသိမ့်ယူမှုကိုကင်တွယ်ဖို့လေယာဉ်မြေစုံစမ်းရေးကော်မရှင်ကိုလွှတ်တော်ကဖွဲ့စည်းထားပါတယ်။လုပ်ငန်းတွေနောက်ပိုင်းမှာဖအားနဲ့တန်တောင်ကိုဒီကော်မရှင်သွားပြီးမကျဉ်းနတ်တာတွေကိုတင်ချဖို့အားပေးစကားပြောတာဟာကြီးကျူးစရာဖြစ်ပေမဲ့ပြဿနာမဖြေရှင်းနိုင်ပါဘူးဥပဒေမဲ့မြေသိမ်းတာကိုဟန်တားပြီးတောင်သူလယ်သမားအကျိုးခံစားနိုင်ဖို့အတွက်အောက်တိုဘာလ10ရက်နေ့ကဥပဒေပြဋ္ဌာန်းပါတယ်တောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ဥပဒေကိုအစိုးရဝန်ထမ်းနဲ့တောင်သူလယ်သမားကိုယ်စားလှယ်တွေပါဝင်တဲ့ဥဆောင်ဖွဲ့ကအကောင့်ထေဖော်မှာဖြစ်လို့ဘယ်လောက်ထိရောက်တယ်ဆိုတာစောင့်ကြည့်ရပါလိမ့်မယ်စစ်တပ်ကိုမထိန်ချုပ်နိုင်တာဟာလေအရသာတပိုင်းအစိုးရကိုအယုံကြည်ကင်းမဲ့စေတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။လွတ်တော်ကပြတ်ထန်းတဲ့ဥပဒေအမျိုးမျိုးကိုအကောင့်တဲမပေါ်နိုင်ရင်အချိနှီးပါပဲ။လက်တလို့ဖြစ်ပေါ်နေတဲ့ပြဿနာနဲ့ပြည်ပကတ်တွေကိုဖြေရှင်းနိုင်တဲ့အတိုင်းအတာကိုလိုက်ပြီးဦးသိန်းစိန်အစိုးရယုံကြည်မှုရနိုင်ပါတယ်။ဒါပေမဲ့တစ်ဖက်သားလောက်ကိုင်းမှုအနိုင်ကျင့်မှုအခွင့်အထူးခံယူမှုမတရားမှုဘက်လိုက်မှုအလွဲသုံးစားလုပ်မှုစတဲ့အဂတိတရားတွေလိုက်စားနေသည်မျာအစိုးရအဖွဲ့အစည်းကိုတိုင်းသူပြည်သားကယုံကြည်ဖို့ခက်ခဲနေမှာဖြစ်ပါတယ်ခင်ဗျာ